ေဝိုင်လာ24ရက်နေ့ကျူးကျော်ဆစ်ဆားတဲ့နှစ်ပတ်လည်အချိန်နဲ့တိုက်ဆိုင်ပြီးရုရှားကပြင်းထန်ထိုးစစ်ဆင်နိုင်ရည်ရှိတာကြောင့်ပြင်ဆင်ထားတယ်လို့ယူကရိန်းကပြောပါတယ်။စီးရီးယားအသင့်ဖြစ်မနေပေမဲ့ရုရှားကထိမ့်မှန်နေဖြစ်နေတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့ယူကရိန်းကာဝေးဝန်ကြီးကပြောဆိုလိုက်တာပါ။ဖေဖော်ဝါရီလရဲ့ရုရှားကထိုးစစ်ဆင်နိုင်တယ်လို့ခန့်မှန်းပါတယ်။ထိမ့်မှန်တင်ကိတာသဘောဆောင်တဲ့ရှုထောင့်ကတုံးသက်တာဖြစ်ပြီးစီးရီးရှုထောင့်အနေနဲ့ကတော့ယုတ်တိမရှိပါဘူး။သူတို့ဘက်ကဘာမှအသင့်အနေထားမရှိပေမဲ့လှုပ်လာမှာပါဆိုပြီးယူကရိန်းကာဝေးဝန်ကြီးအလက်စီရက်စနီကော့ဖ်ကသတင်းဝင်နဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ဆက်မှုလုပ်ငန်းတွေရှိရာဒွန်ဘတ်စ်ဒေသကိုရုရှားကသိမ်းပိုက်ဖို့ကြိုးစားနေပြီးလက်နက်ကြီးတပ်ဖွဲ့တွေဖြစ်နေတဲ့ယူကရိန်းရှိဘက်မှာထိုးစစ်ဆင်လာနိုင်တယ်လို့2014ခုနှစ်ကရုရှားပိုင်ဖြစ်ဥပဒေမဲ့တုံ့တွင်းခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်ကိုကုန်လမ်းကြောင်းချက်တွင်နေအောင်တောင်ပိုင်းမှာထိုးစစ်ဆင်မဲ့အလားအလာရှိတယ်လို့လည်းပြောဆိုထားပါတယ်။အိနေချင်းဘယ်လာရုစ်နိုင်ငံကစစ်ကမ်းတွေမှာရုရှားတပ်ဖွဲ့ဝင်12,000ရှိတဲ့ကြောင်းယူကရိန်းကာဝေးဝန်ကြီးကခန့်မှန်းတာကြောင့်ဒီရေအတွက်ဟာနိုင်ငံမြောက်ပိုင်းမှာအကြီးအကျယ်ထိုးစစ်ဆင်ရလောက်အောင်တော့အင်အားမများပါဘူး။သတင်းပတ်နဲ့ချီတိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့ဘက်ကမှုမျိုးကိုတိမ့်ပိုက်ဖို့ကြိုးစားနေတဲ့ရုရှားတပ်တွေဟာနိုင်ငံအရှေ့ပိုင်းမှာတဖြည်းဖြည်းချင်းရှေ့တိုးလာနေတာဖြစ်ပါတယ်။